ယူကရိန်းဆိုရနေရာကိုရုရှားလိုလားတဲ့အစိုးရနဲ့အစားထုတ်ဖို့ရုရှားကလုပ်နေကြောင်းပြည်ထောင်အစိုးရကစနေနေ့ကဆွဆွဲပြောကြားလိုက်ပါတယ်။အရင်ယူကရိန်းလွှတ်တော်အမတ်ယဟန်နီမူရာယက်ဖာဖြစ်နိုင်ွယ်ရှိတဲ့အစိုးရခေါင်းဆောင်တယောက်ဖြစ်တယ်လို့လည်းပြည်ထောင်အစိုးရကပြောပါတယ်။သူဟာရုရှားလိုလားတဲ့ပါတီငယ်နာရှိရဲ့ခေါင်းဆောင်ပါ။လောလောဆယ်လွှတ်တော်မှာတော့အမတ်နေရာရမှာပါဘူး။ရုရှားထောက်လိုက်နဲ့ဆက်သွယ်ရှိတယ်ဆိုတဲ့တခြားယူကရိန်းနိုင်ငံရေးသမားတွေရဲ့နာမည်တွေကိုလည်းမြေတိုင်နိုင်ငံကြီးဝန်ကြီးဌာနကပြောလိုက်ပါတယ်။ယူကရိန်းမှာရုရှားကသူ့လိုလားတဲ့အစိုးရကိုတင်းကျင်နေဆိုတာဘာကြောင့်ယုံကြည်နေတယ်ဆိုတာကိုတော့ပြည်ထောင်အစိုးရကမပြောပါဘူး။ထောက်လိုက်တဲ့အပေါ်အခြေခံပြီးအခုလိုပြောတယ်လို့ပဲပြည်ထောင်အစိုးရကဆိုပါတယ်။ယူကရိန်းကိုဖြိုပစ်ဖို့အတွက်ရုရှားလုပ်နေတာတွေရဲ့အတိုင်းအဆနဲ့အစိုးရစဉ်းစားပုံကိုဒီသတင်းကပြနေပါတယ်လို့ပြည်ထောင်နိုင်ငံကြားရေးဝန်ကြီးဌာနဝန်ကြီး Liz Truss ကပြောပါတယ်။ရုရှားအနေနဲ့တန်တပိုင်ရေးချင်းကပ်ပုံလမ်းကြောင်းကိုလိုက်ဆင်ပါတယ်။ယူကရိန်းကိုစစ်ရေးရဝင်ရောက်တိုက်ခိုက်တာဟာမဟာဗျူဟာအရကြီးမားလာတဲ့အမတ်တရားဖြစ်ပြီးပေးဆက်ရတာကြီးမားလိမ့်မယ်လို့လည်းပြည်ထောင်နိုင်ငံကြားရေးဝန်ကြီးကပြောပါတယ်။တခြားသတင်းတရမှာတော့ Estonia, Latvia နဲ့ Lithuania, Baltic သုံးနိုင်ငံဟာယူကရိန်းရဲ့အရှုပ်ချအာဏာပိုင်ဆိုင်မှုအပေါ်လေးစားကြောင်းနဲ့တန်ချက်ကကားနဲ့လေရင်ပြစ်ဒုံးကြီးတွေကိုယူကရိန်းကိုပို့ပေးမယ်လို့ပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။